ကမ္ဘာပေါ်မှာပြီးခဲ့တဲ့နှစ်အတွင်းမြေမြုံမန်းအသုံးပြုခဲ့တဲ့နိုင်ငံနှစ်နိုင်ငံသာရှိခဲ့ပြီးအဲ့ဒီတည်းမှာမြန်မာနိုင်ငံပါဝင်ကြောင်းမြေမြုံမန်းအသုံးပြုမှုဆိုင်ရာ2019ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံတွင်းကလူနည်းစုတိုင်းသားဒေသတွေမှာမြေမြုံမန်းကြောင့်ထိခိုက်ဒဏ်ရာရသူတွေကိုခြေတုလက်တုတက်ဆင်ပေးနေရတယ်လို့မြေမြုံမန်းအန်ဒီရဲ့အသိပညာပေးမှုတွေဆောင်ရွက်နေရတဲ့အချိန်မှာအခုလက်ရှိမှာတော့ရခိုင်ပြည်နယ်ဘက်မှာမိုင်းအန်ဒီရဲ့တားဆီးရေးပညာပေးလုပ်ငန်းတွေတိုးချဲ့လာရပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြပါမယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမွတ်စလင်တွေအများစုနေထိုင်ရာဒေသတွေမှာမြန်မာလုံခြုံရေးကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းဒေသတွေမှာမိုင်းတွေအသုံးပြုလာကြတာဖြစ်ပါတယ်။မတိမငင်ဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာကိုရိုင်းကွင်းစင်တာဝန်ထမ်းဆောင်ခဲ့တဲ့မြန်မာနိုင်ငံချင်းချင်းကြီးအတင်ဘေးဒုက္ခစီမံခန့်ခွဲရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးအောင်ပေါင်းရွှေကအခုလိုပြောပါတယ်
။အော်မြေမပိုင်ကတော့ဟိုကျွန်တော်မောင်နှမပဲတာဝန်နှစ်လဆက်ပါပြီးထားဆောင်ခဲ့ပါတယ်။အဲမြေမပိုင်တော့မဟုတ်လက်လုံမိုင်ပေါ့အဓိကကျွန်တော်တို့လက်လုံမိုင်လေးထောင်ထားရတယ်တော့ကြုံမှုပါတယ်
။အခုနောက်ပိုင်းမှာတော့မြန်မာနိုင်ငံချင်းချင်းကြီးအတင်ကနိုင်ငံတကာချင်းချင်းကြီးအတင် ICRC နဲ့ပူးပေါင်းပြီးရခိုင်ပြည်နယ်တွင်းမှာ MindND ရဲ့အသိပညာပေးလုပ်ငန်းတွေတိုးချဲ့ဆောင်ရွက်နေတဲ့အကြောင်းလည်းပြောပါရစေ
။ Mind Education Project ကရှင်ရောချမ်းရောအဲဒီရခိုင်ဘက်မှာလည်းဟိုတလောသွားပြီးကျွန်တော်တို့ဒီ Mind Education Policy ပေါင်းပြီး ICRC နဲ့ပေါင်းလုပ်တာရှိကြတယ်
။စေစင်းနဲ့6ခုကျော်ပြည်ရင်းစစ်ကြောင့်မြန်မာနိုင်ငံတွင်းကတိုင်းရင်းသားလူနည်းစုဒေသတွေမှာမြေမြုံ MindND ရဲ့အကြောင်းထိခိုက်ဒဏ်ရာရတာတည်ဆုံးမှုတွေကတော့ဆက်ပြီးတော့ရှိနေသေးပါ။မြမဆွေရတက်တွေဘက်ကရောတည်ရင်မလက်နဲ့ကင်တွေဘက်ကပါမြေမြုံမိုင်းကိုဆက်လက်သုံးဆွဲနေကြသည်ဖြစ်တယ်လို့မြေမြုံမိုင်းတာစီရေးနိုင်ငံတကာစာချုပ်မှာလည်းလက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူး။ဆင်းရဲမအေးသေးတဲ့တိုင်းရင်းဒေသတွေမှာတော့မိုင်းတိုင်ချောင်းမှမကအကြောင်းမျိုးမျိုးကြောင့်ဒုက္ခိတဖြစ်ရသူတွေကိုမြန်မာနိုင်ငံချက်ချင်းရဲ့အတင်းကခြေထုလက်တုတက်ဆင်ပေးနေတာကိုတိုးချဲ့လှုပ်ဆောင်လာနိုင်တဲ့အကြောင်းလဲဥအောင်တောင်ရွှေကပြောပါတယ်
။ဒုစက်ဖင်ဆောင်ဆိုဒီကအချင်းကျွန်တော်တို့ဖတ်အံပေါ့လေ။ဒီနေ့ပန်းရှိပါတယ်။နောက်ခုဆိုရင်အခြားရှိသူဒီသဆွေနေလဲကျိုင်းကုံတို့ဒီကြီးနာတို့မှလည်းကျွန်တော်တို့လုပ်နေပါတယ်။အဲ့ခုနောက်ပိုင်းမှာဆိုရင်တော့ကျွန်တော်တို့ကဒီရှိသူတက်တဲ့နေရာမှာမိုင်းရောက်တော့လည်းကောင်းတခြားအကြောင်းမင်းမင်းရောက်တော့လည်းကောင်းအဲ့ဒီဒီရှိလေးစုံစမ်းပါတယ်လို့ကြောက်ပြန်တက်စစ်ပေးနေတယ်ပေါ့လေ။ပေးနေတော့ကျွန်တော်တို့ခုနောက်ပိုင်းမှာဆိုရင်တော့ကျွန်တော်တို့ရဲ့လုပ်ငန်းတွေပြည်ပြန့်ကတော့နည်းနည်းရှိသူတက်စစ်ပေးရတဲ့ဥညာလင်းခါတိုင်းတော့ကျွန်တော်ပို့ပြီးတော့ညနေဆောင်ရပြီးလာတယ်
ပေါ့။မြေမြုံမိုင်းသုံးပြုမှုတာစီရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICBL ရဲ့လှုပ်ရှားဆောင်ရွက်မှုနဲ့ဆက်သွယ်ရေးမန်နေဂျာ Firoz Elizada ကတော့မြန်မာစစ်တပ်ဟာရခိုင်ပြည်နယ်တွင်းမှာမြေမြုံမိုင်းတွေသုံးနေတယ်လို့ပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်ပြီးခဲ့တဲ့နှစ်အတွင်းလူပေါင်း 9,000 လောက်မြေမြုံမိုင်းဒဏ်တင်ခဲ့ပြီးဒီထဲမှာလူပေါင်း 2,000 ကျော်တေဆုံးခဲ့ရတယ်လို့လည်း ICBL ရဲ့ဒီကနေ့ထုတ်အစီရင်ခံစာကဖော်ပြပါတယ်။1999ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင် ICBL အဖွဲ့ဟာမြန်မာနိုင်ငံကလက်နက်ကိုင်အဖွဲ့တွေရဲ့မြေမြုံမိုင်းအသုံးပြုမှုတွေကိုအဆုံးသတ်ရေးလှုံ့ဆော်လှုံ့ရှားနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ရှင်။